မနက်ကမှ COVID-19 ယောဂါပိုးတွေ့ရှိသူတို့ဒီနေ့ထပ်ပြီးတော့တွေ့ရှိတာကြောင့်ယောဂါကူးစက်သူ350ရှိသွားပြီလို့ကျန်းမာရေးနဲ့အားသာဝန်ကြီးဌာနကဇူလိုင်လ26ရက်တနင်္ဂနွေနေ့ည8နာရီထုတ်ပြန်ကြမှာပြောလိုက်ပါတယ်။တခွဲနမူနာစုစုပေါင်း868ခုကိုဒီနေ့စမ်းသပ်စစ်ဆေးခဲ့တာမှာဗိုင်းရပ်စ်ပိုးတွေ့ရှိသူတို့ထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီနေ့ဗိုင်းရပ်စ်ပိုးတွေ့ရှိသူဟာမကြာသေးခင်ကအမေရိကန်နိုင်ငံကပြန်လာတဲ့သူဖြစ်ပြီးတော့မင်္ဂလာတော်မြို့နယ်မှာအသွားလာကန့်သတ်ထားသူဖြစ်ပါတယ်။သူဟာအယာဝတီတိုင်းဖြာပုံမြို့နယ်ကအသက်50အရွယ်အမျိုးသားတူဖြစ်ပြီးတော့တတ်မှတ်ထားတဲ့ဝေဘာကီဆေးုံမှာကုသမှုတွေဆက်လုပ်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။တခွဲအတီဗီလူနာဟောင်းနေတဲ့ကဆေးကုသမှုခံယူပြီးယောဂါပိုးကင်းစင်လာသူနောက်ထပ်နှစ်ဦးဒီနေ့ထပ်ပြီးတွေ့ရှိခဲ့တာကြောင့်အခုဆိုရင်ယောဂါတက်တာပျောက်ကင်းလာသူ290ရှိသွားပြီဖြစ်တယ်လို့ဆိုပါတယ်။ဒီထဲမှာ292ဦးကိုတော့ဆေးုံကနေဆင်းဝင်ပြေးလိုက်ပြီးတော့တတ်မှတ်ထားတဲ့နေရာတွေမှာအသွာလာကန့်သတ်စောင့်ကြည့်တာတွေလုပ်နေတယ်လို့ပြောပါတယ်။မနေ့ဇူလိုင်လ25ရက်နေ့နေ့လယ်ကနေဒီနေ့26ရက်နေ့နေ့လယ်အထိနောက်ထပ်ဆောင်ကြည့်လူနာသက်12ယောက်ရှိတယ်လို့ပြောပါရယ်မြန်မာနိုင်ငံမှာအခုချိန်ကြီးတော့ COVID-19 ရောဂါကြောင့်သေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကအတည်ပြုထားပါရယ်ခင်ဗျာ